Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို line to meter 7925ရို့ကနေတည်းရဲ့ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စု New Hampshire ပြည်နယ်မှာတော့ Republican နဲ့ Democratic Party ကြီးနှစ်ရပ်အတွင်းသမရလောင်းပနာမမဲပေးပွဲတွေကိုစတင်နေကြပါပြီ။ Syria နိုင်ငံအလက်ပိုမြို့ကလူပေါင်း3သိန်းလောက်အတွေ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပြတ်တောက်သွားနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ Iran နဲ့ Syria နိုင်ငံတွင်းက IS အစွန်းရောက်တဲ့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအဆုံးသတ်မယ်လို့ကနေဒါကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့နမ်ဆန်မြို့တွေအတွင်းမှာတအောင်းခေါ်ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တမရော်တောင်ပိုင်းတပ်အကြား၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့တွင်မှာတော့
အတိမကြီးမင်းကျမရောက်ဒီမှာကိုကျင်းကျင်းသွေးပွဲပြီးတော့မှဟိုတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်ကျွန်တော်ရဲ့ညမန်းကျတဲ့ဒီတဲ့ပေါ်ကြီးဝေးသွားနိုင်တယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအတွင်ရေးမှူးဦးဆိုင်လက်ပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်ရခိုင်ပြည်နယ်ရင်းမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငြိမ်းချမ်းရေးအတွက်လက်နက်စွန့်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်တွေမျိုးကအထင်ကြီးရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့တဲ့အပေါ်ရခိုင်တပ်ရဲ့တုံ့ပြန်ချက်နဲ့အတူမြန်မာနိုင်ငံတွင်ရေဘေးမီးဘေးတွေကြုံလာရင်တုံ့ပြန်ဆောင်ရွက်မှုအားနေတာကြောင့်တမျိုးလုံးနှီးပါပြားကျသွားတဲ့အထိမီးလောင်မျိုးတွေဖြစ်ခဲ့ရတာဘာကြောင့်လဲဆိုတော့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်တွေကိုလည်းကြားမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ရှေ့မြောက်ပိုင်းပြည်နယ် New Hampshire ကမြို့သုံးမြို့ကမဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့အစပိုင်းမှာပဲပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကိုမဲပေးရွေးချယ်ခဲ့ပါတယ်။ Disfield Notch မြို့က Republican Party တွင်မဲပေးပွဲမှာတော့ Ohio အုပ်ချုပ်ရေးမှူးဂျွန်ကစစ်ကမဲသုံးမဲရပြီးထောက်ခံမဲနှစ်မဲရတဲ့ Villiana တထေးကြီး Donald Trump ကိုအနိုင်ရပါတယ်။Democrat Party ဘက်မှာတော့ဘာမှအထက်လွှတ်တော်အမှဘာနီဆန်ဒါစ်ကမဲလီမဲအားလုံးကိုအနိုင်ရရှိခဲ့ပါတယ်။ Hard Location မြို့မှာလည်း Republican ဘက်က Mr. Kasich အနိုင်ရပြီး Democrat ဘက်မှာ Mr. Sanders အနိုင်ရပါတယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတော့ Millsville မြို့မှာမဲအသားစီရခဲ့ပြီးနှစ်မဲတစ်မဲနဲ့ပြိုင်ဘက်ဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပါတယ်။Republican Party ဘက်မှာတော့ Texas အထက်လွှတ်တော်အမတ် Ted Cruz က6မဲ3မဲနဲ့ Billionaire တထေးကြီး Donald Trump ကိုအနိုင်ရပါတယ်။ New Hampshire ပြည်နယ်ကဒီကနေ့အင်္ဂါနေ့မဲပေးမှုမဆခင်လူမှုစစ်တမ်းတွေအရတော့ Democrat Party တွင်မှာအထက်လွှတ်တော်အမတ် Sanders ကနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ထက်ထောက်ခံမှု10ကနန်းအသာနဲ့ဦးဆောင်နေပါတယ်။လူမှုအကျိုးစစ်တမ်းတွေအရ Republican Party ဘက်မှာတော့ Billionaire တထေးကြီး Donald Trump ကဦးဆောင်နေပါတယ်။Kasich Cruz Florida အထက်လွှတ်တော်မှ Marco Rubio နဲ့ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့ကတော့ဒုတိယနေရာကိုအခြေအနေရှင်ပြိုင်နေကြပါတယ်ရှင
်။ Syria ဆွေးရလူလာတဲ့တပ်ဖွဲ့တွေအနေနဲ့မဟာဗျူဟာအရရေးပါတဲ့အလက်ပိုမျိုးကိုဝိုင်းထားနိုင်ရင်လူ3သိန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီရနိုင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကဒီကနေ့သတိပေးလိုက်ပါတယ်။အလက်ပိုမျိုးနဲ့တူရကီနယ်စပ်နားကဘပ်အယ်ဆလမ်အရက်ကိုဆက်သွယ်ထားတဲ့သဘုံတွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုအဲ့ဒီတပ်ဖွဲ့တွေကဖျက်တောက်ထားပြီးဖြစ်တယ်လို့လဲကုလသမဂ္ဂကဆိုပါတယ်။တကယ်လို့သာမျိုးကိုသိမ်းပိုက်လိုက်ရင်တော့အလက်ပိုကနေနောက်ထပ်အရက်သားသသိန်းကနေသသိန်းခွဲလောက်အထိထွက်ပြေးရပွဲရှိနေပါတယ်။အလက်ပိုကနေတူရကီနယ်စပ်နားကအဇက်စ်ကိုထွက်ပြေးလာတဲ့ဒုက္ခသည်2,100အတွက်အစားအစာတွေအရေးပေါ်လိုအပ်နေတယ်လို့လဲကမ္ဘာ့အစားအနရိတ်ကအဖွဲ့ကြီးကဒီကနေ့ပြောဆိုပါတယ်။စီးရီးယားနိုင်ငံဆိုင်ရာကမ္ဘာ့စားနပ်ရိက္ခာအဖွဲ့အကြီးအကဲဂျက်ကော့ခန်ကအလက်ပိုကအခြေအနေဟာထိလွယ်ရှလွယ်ဖြစ်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းသမရဘရှာအဲအာဆက်အစိုးရကို9နှစ်ကြာတိုက်ခိုက်နေတဲ့သဘုံတွေကိုနှိမ်နှင်းဖို့အစိုးရလိုလာတဲ့တပ်တွေဟာအလက်ပိုကိုတိုက်ခိုက်ခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားစစ်တပ်တွေဟာအဆက်မပြတ်ဘုံးကျဲတိုက်ခိုက်နေတာတွေကြောင့်အမေရိကန်ကြောတော်နောက်ခံပေးထားတဲ့သဘုံတွေနဲ့တခြားသဘုံအဖွဲ့ဝင်တွေဟာဥမင်လှိုင်ကောင်းတွေထဲမှာအကာအကွယ်ယူနေထိုင်နေကြပါတယ်။တယ်လို့အခြေအနေအောက်မှာတဘုံတွေဟာစိတ်သက်ပိုင်းဆိုင်ရာကြဆင်းနေတယ်လို့တဘုံဖွဲ့ဝင်တဦးက VOA ကိုပြောဆိုပြီးအာဆက်ကိုစန့်ကျင်တဲ့တဘုံတွေကြားအနောက်နိုင်ငံတွေအနေနဲ့သူတို့ကိုလိလိရှုထားတယ်ဆိုပြီးတော့လည်းရှုမြင်နေကြပါတယ်ခင်ဗျာ
။ Iran နဲ့ Syria နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုပစ်မှတ်ထားတဲ့ကနေဒါရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီလအတွင်းမှာအဆုံးသတ်မှာဖြစ်ပါတယ်။က ကနေဒါတိုက်လေရင်6ဆင်းကိုအခုဖေဖော်ဝါရီလ22ရက်နေ့မှာပြန်လည်ခေါ်ယူမယ်လို့ဝန်ကြီးချုပ် Justin Trudeau ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နေ့ရွေးကောက်ပွဲမတိုင်ခင်ကသူကတိပြုခဲ့တဲ့ရွေးကောက်ပွဲဂရိကဝတ်အတိုင်းဆောင်ရွက်တာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကရေဒိုအောင်မြင်မှုတွေအတွက်သာဖြစ်ပြီးပြည်ပခဖြစ်ပွားနေတဲ့လူမှုအတိုင်းအဝိုင်းအတွက်ရေရှည်တည်ငြိမ်ရေးအတွက်အသုံးမဝင်ဘူးလို့လည်းကနေဒါဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ကနေဒါရဲ့စုံစမ်းထောက်လန်းရေးနဲ့လေရင်စီဖြစ်တဲ့လေရင်ကတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့မှဆက်လက်ပါဝင်မှာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကခတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေကိုလေ့ကျင့်ပေးရေးကနေဒါအစိုးရကတပ်သားတွေတွန်းမြင်ချထားမှာဖြစ်ပြီးဒေသရင်းမှာကနေဒါစစ်တပ်ရဲ့ပါဝင်မှုကိုနောက်နှစ်မတ်လအထိလှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်ထရူဒိုကပြောပါတယ်။ကနေဒါဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့မနေ့တနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြတာမှာတော့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းက IS အစွန်းရောက်တဲ့အပေါ်လက်တလောရရှိခဲ့တဲ့အောင်မြင်မှုတွေနဲ့အရှေ့လေပိုင်းဒေသရဲ့ပြင်ပမှာစစ်သွေးကြတိုက်ခိုက်မှုတွေကိုဆောင်ရွက်နေတဲ့ IS အစွန်းရောက်အဖွဲ့အပေါ်တိုက်ခိုက်ဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ဖော်ပြောဆိုထားပါတယ်
ဂျာမနီနိုင်ငံတောင်ပိုင်းမှာဒီကနေ့ယထာနှစင်ကောင်းကျင်းဆိုင်တိုက်မိတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး100လောက်ဒဏ်ရာရသွားပါတယ်။မြူနစ်မြို့အရှေ့တောင်ပိုင်းကီလိုမီတာ60လောက်အကွာကခိုးဘာမိုးနဲ့ဘက်အဘလင်းကြားမှာသူတို့ကုမ္ပဏီကမြေထားနှစင်တိုက်မိတာလို့ Meridian ကုမ္ပဏီကပြောပါတယ်။ဒဏ်ရာရသူတွေထဲက50ကျော်ဟာပြင်းပြင်းထန်ထန်ဒဏ်ရာရတယ်လို့ရဲတွေကပြောပါတယ်။ဘာကြောင့်အခုလိုမြေထားနှစင်တိုက်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့တည်တည်ချာချာမသိရသေးပါဘူးခင်ဗျာ။
ဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ထိုင်ဝမ်ကျွန်းကထိုင်းနယ်မြို့မှာပြီးခဲ့တဲ့စနေနေ့ကအင်အားပြင်းငလျင်လှုပ်ခတ်မှုမှာပြိုကျခဲ့တဲ့18ထပ်အဆောက်အုံဆောက်လုပ်သူကိုရဲကဖမ်းဆီးလိုက်ပါပြီ။ငရင်ကြောင့်လူပေါင်း40သေဆုံးခဲ့ရတာဖြစ်ပါတယ်။ပြိုကျခဲ့တဲ့ Wagon Golden Dragon အင်ယာရဲ့နံရံတွေမှာတံပုံးတွေဖော့တွေအုံပြူထားတဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်အဆောက်အုံကိုဆောက်လုပ်တာမှအုံပြူတဲ့ပစ္စည်းတွေနီလန်းတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးအဆောက်အုံဆောက်လုပ်သူလီမင်ဟွေးကိုလူသေးစင်မှုတန်တရားနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။တခြားလူနှုတ်ကိုလည်းဖန်ဝရန်ထုတ်ထားပါတယ်။အပြည့်စည်းပုံချကနေလူ300ကျော်ကိုကဲတင်နိုင်ခဲ့ပေမဲ့နောက်ထပ်လူ100ကျော်လောက်ပိတ်မိနေစေဖြစ်တယ်လို့လည်းယူဆရပါတယ်။ရင်းနဲ့အစားအစာမရှိဘဲအပြည့်စည်းပုံချမှာပိတ်မိနေသူတယောက်အနေနဲ့အသက်ရှင်နိုင်တဲ့အချိန်ကာလလို့ခန့်မှန်းထားတဲ့82နှစ်ကြီးအတွင်းအသက်ရှင်ကျန်ရစ်သူတွေကိုတွေ့ရဖို့မျှော်လင့်ချက်နဲ့ကဲဇေးလှုပ်သားတွေဟာအပြည့်စည်းပုံချမှာဂရိတ်နေအီလက်ထရောနစ်အတန်နားထောင်တဲ့ကိရိယာတွေကိုအသုံးပြုရှာပွေနေကြသလိုအပြည့်စည်းတွေကိုလက်တွေနဲ့ဖယ်ရှားရှာပွေနေကြပါတယ်။မနေ့တနင်္လာနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူ၄ဦးရှာပွေတွေ့ရှိခဲ့ပါတယ်။ကဲတင်နိုင်ခဲ့သူတွေထဲကအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးကတော့အပြည့်စည်းပုံချမှာနာရီ60ကျော်ပိတ်မိနေကြတာဖြစ်ပါတယ်။
တရုတ်နှစ်သက်ကူပဲဆင်နွှဲနေတဲ့ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေနဲ့ရဲတွေကြားအဓိကယုံဖြစ်ပွားခဲ့လို့အတော်များများဒဏ်ရာရခဲ့တယ်လို့20ကျော်ဖမ်းဆီးခံခဲ့ရပါတယ်။မွန်ခေါကအရက်မှာလိုင်စင်မဲ့ဈေးရောက်နေတဲ့စားတော့ဆိုင်တွေနဲ့ဈေးဆိုင်တွေကိုရဲတွေကလိုက်လံနှိမ်နှင်းရကဆန္ဒပြမှုတွေဖြစ်ခဲ့ပြီးရဲကတနက်ကိုသတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပစ်ခဲ့ပါတယ်။ရဲတွေလိုက်လံဖမ်းဆီးနေတဲ့လမ်းဘေးဈေးဆိုင်တွေကိုကာကွယ်ဖို့တက်ကြွလို့ရှားသူတွေရောက်လာချိန်မှာအခြေအနေကပိုတင်းမာသွားတာဖြစ်ပါတယ်။နှစ်ကူးချိန်လမ်းဘေးဈေးရောက်ကြတာဟာဟောင်ကောင်ရဲ့ရိုးရာတစ်ခုဖြစ်ပြီးတရုတ်ပြည်မှာကြီးရဲ့လွှမ်းမိုးလာမှုကြောင့်ဟောင်ကောင်ရဲ့ယဉ်ကျေးမှုတွေကွယ်ပြောင်းနေပြီလို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာလမ်းပေါ်မှာမီးရှို့တာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းအုတ်ခဲတွေအမိုက်ဘုံးတွေပလင်းအလုပ်တွေနဲ့တခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးအ ਨੇ ဆုံးလမ်းပြရဲတအူးကိုလည်းလဲကျသွားတဲ့အထိအတင်းတွန်းထိုးခဲ့ကြပါတယ်။ဆန္ဒပြမှုအတွင်းရဲသုံးဦးထက်မနေ့ထိခိုက်ဒဏ်ရာရရှိပြီးဆန္ဒပြသူ3ဦးကနေ24ဦးအထိဖမ်းဆီးခံခဲ့ရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကဆိုပါတယ်။ကြိုတင်ကာကွယ်မှုတွေလုပ်တဲ့အနေနဲ့မွန်ဂိုမြေအောက်ယထာပူရာယုံကိုလည်းအာဏာပိုင်တွေကပိတ်ထားပါတယ်။တရုတ်ပြည်မှာကြီးအုပ်ချုပ်မှုလက်အောက်မှာနိုင်ငံရေးလွတ်လပ်မှုပုံမူရရှိအောင်သတင်းပတ်နဲ့ချီဟောင်ကောင်မြို့လယ်ကိုပိတ်ဆို့ဆန္ဒပြတောင်းဆိုကြတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုရဲတွေကအင်အားသုံးဖြိုခွင်းမှုတွေပြုလုပ်ခဲ့တဲ့2014ခုနှစ်နောက်ပိုင်းအခုအင်္ဂါနေ့မှဖြစ်တဲ့အဓိကယုံဟာဟောင်ကောင်မှာအစိုးရဆုံးအကြမ်းဖက်မှုတစ်ခုဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဥဆောင်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ထပ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TPP ကြောင့်တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုအထိနာစေနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်။တောင်ကိုရီးယားနိုင်ငံဟာပို့ကုန်တင်ပို့မှုတိတိတသားရော့ကျသွားပြီးဖွံ့ဖြိုးမှုနှေးကွေးလာမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်တို့အပါအဝင်တခြားနိုင်ငံတွေနဲ့နှစ်ဦးနှစ်ဖက်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် FTA တွေရရှိရေးအပေါ်မှာတောင်ကိုရီးယားနိုင်ငံကအလေးထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကြောင့်ပဲတောင်ကိုရီးယားနိုင်ငံရဲ့ဆက်မှုလုပ်ငန်းတွေဟာအဓိကရှင်ပြိုင်ဘက်ဂျပန်ကိုအသာစီရစီခဲ့ပါတယ်။အထူးသဖြင့်တော့ကားထုတ်လုပ်ရေးလုပ်ငန်း TV ရုပ်မြင်သံကြားဆက်ကွန်ပျူတာလက်ကင်ဖုန်းနဲ့တခြားနည်းပညာဆိုင်ရာထုတ်ကုန်တွေမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အရကားတင်ပို့ရောင်းချမှုတွေအပေါ်သွင်းကုန်ထုတ်ကုန်ကန့်သတ်ချက်တွေရှင်းလင်းသွားစေပြီးလျှက်စစ်ပစ္စည်းတွေနဲ့တခြားနည်းပညာပိုင်းဆိုင်ရာထုတ်ကုန်တွေမှာလည်းသွင်းကုန်ထုတ်ကုန်ဆိုင်ရာစီမံစည်းကမ်းတွေလျော့ကျသွားစေပါတယ်။ဒါ့ပြင်အခု Pacific ရဲ့ဝင်12နိုင်ငံပါဝင်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှု TPP သဘောတူညီချက်အရတော့ကုန်သွယ်ရေးပိုင်းမှာဂျပန်ကတောင်ကိုရီးယားထက်ပိုပြီးရှင်ပြိုင်နိုင်စွမ်းပိုရလိမ့်မယ်လို့ကိုရီးယားနိုင်ငံတကာကုန်သွယ်ရေးအဖွဲ့ကြီးကမကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ
်။တနင်္လာနေ့ကဥရောပနဲ့အမေရိကမှာ stock တွေကိုရောင်းထုတ်ပစ်လိုက်တဲ့ကြရက်ဟာတကဘာလုံးပေါ်ဆက်လက်ရက်ခက်သွားတဲ့လက္ခဏာအနေနဲ့အင်ကာနေ stock ဈေးကွက်မှာဂျပန် Nikkei အညွန့်ကိန်းဟာအကြီးကျယ်ဆက်လက်ဈေးကျဆင်းသွားပါတယ်။ Nikkei အညွန့်ကိန်းဟာ 5.4 ရာခိုင်နှုန်းအထိထိုးဆင်းကျသွားတာပါ။ရင်းနှီးမြှုပ်နှံသူတွေ stock တွေကိုထုတ်ရောင်းပြီးပိုးပြီးတော့ခိုင်မာတဲ့ငွေကိုကင်ထားနိုင်ဖို့ကြိုးစားနေကြပါတယ်။ကမ္ဘာဈေးကွက်အတွင်းဂျပန်တင်ပို့ကုန်ဈေးထိုးတက်သွားစေတဲ့ဂျပန်ယန်ငွေဈေးထိုးတက်သွားမှာကိုစိုးရိမ်မှုတရုတ်နိုင်ငံကစီးပွားရေးထိုးတက်မှုနှုန်းနှေးကွေးနေတာနဲ့ကမ္ဘာရင်းနှီးဈေးကွက်ဆက်လက်ကျဆင်းနေတာတွေကြောင့် 2013 ခုနှစ်ဇွန်လကစလို့ Nikkei အညွန့်ကိန်းဟာအကြီးဆုံးဈေးထိုးကျဆင်းသွားပါတယ်။ဒီတော့အတွင်း Senate Amagan ဂျပန်အစိုးရငွေစုစာချုပ်တွေဟာပထမဆုံးအကြိမ်အနေနဲ့၃ညအောက်ကိုထိုးဆင်းသွားပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိုက်တန်ရောက်တဲ့တွင်တွေကိုမတ်သိငိထိုက်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့နမ်ဆောင်မြို့နယ်တွေအတွင်းမှာတအောင်းခေါ်ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်အကြား၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေပြီးတော့နှစ်ဖက်အကြအဆုံးတွေရှိနေပါတယ်။ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာပလောင်တပ်ဖွဲ့ဘက်ကရှမ်းတပ်ဖွဲ့နဲ့ဆက်သွယ်ရဲဆိုတဲ့အရသာတချို့ကိုတတ်ဖြတ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းပလောင်တပ်ဖွဲ့ဘက်ကတော့ညင်းဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ TNL ကိုတအံပလောင်တက်ဖွဲ့နဲ့ RCSS SSA တောင်ပိုင်းခေါ်ရှမ်းတက်ဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပြီးခဲ့တဲ့နှစ်နိုဝင်ဘာလဆန်းလောက်ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကြောင်မဲနဲ့နမ်ဆန်မြို့နယ်အတွင်းမှာ၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ
်။၃ရက်ဆက်တိုက်ပေါ့နော်ဒီပေါ်နေအဆက်အဆက်အဖွဲ့ကဒီကြောင့်မဲတော့ဆန်ညောင်မောင်ညောင်ပလာအတိတ်တမှာဖြစ်တယ်။နောက်နမ်တန်ပန်နီကျောက်ချူလေးဒူနန်းအဲဒီတမှာဖြစ်တယ်။အာဖီတီမူရတော့လေ့ကျင့်တယ်
။နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့လည်းမိုင်အိုက်ကျော်ကဆက်ပြောပါတယ
်။ဖက်ထိခိုက်ကြဆုံးမှုတော့ရှိတယ်ဒါပေမဲ့အသေးစိတ်ရှင်းတော့ဒီလိုမရဘူး။
ဒီတိုက်ပွဲတွေအတွင်းမှာပလောင်တပ်ဖက်က RCSS SSA တောင်ပိုင်းတပ်နဲ့ဆက်သွယ်တယ်ဆိုပြီးရှမ်းရွာသားတချို့ကိုဖမ်းဆီးတပ်ဖြတ်တာတွေရှိတယ်လို့လဲတွက်ဆန်ရွာနဲ့နီးစပ်တဲ့ကြောင်မဲမျိုးကန်တယောက်ကပြောပါတယ
်။လူတက်တာတော့ရှမ်းပြည်နယ်နေ့9ရက်နေ့က9ယောက်ကတည်းအဲဒါတို့တော့ကဝုံးမီတာဆိုတာမိတာစွမ်းငွေစုငွေချီအခွဲက walkie talkie လေးနှလုံးမိတာပေါ့တို့က RCSS နဲ့အဆက်တူရှိတယ်ဆိုပြီးတော့အပြစ်ဆွတ်ဆွဲပြီးတော့တက်လိုက်တယ်ပေါ့ဒီရောခုနှစ်ယောက်ဒီနေ့မနေ့9နာရီလောက်မှာညောင်မင်လာကတော့ဆန်အုပ်စုပဲညောင်မင်လာကပုံကြောင်းထိုင်ပုံကြီးကိုအဲ့ဒါလဲ RCSS နဲ့အဆက်ရရှိတယ်ဆိုပြီးတော့ခေါ်တော့မနေ့ညခေါ်တော့ဒီနေ့မနေ့တက်လိုက်ပြီ
ကြောင်မင်းမြို့နယ်တော့ဆန်ကျေးရွာအုပ်စုအတွင်းကရွာဆယ်ရွာလောက်မှာပလောင်တက်ဖွဲ့ဝင်အင်အား300လောက်ရှိတယ်လို့ရှမ်းတက်ဖွဲ့ဘက်ကလည်းအင်အား300လောက်နှစ်ဖက်ရင်ဆိုင်နေကြကြောင်းပြောပါတယ်ရှမ်းရွာသားတွေတပ်ဖြတ်ခံရတဲ့တရင်ကိုတော့ပလောင်တက်ဖွဲ့ပြန်ကြားရေးတာဝန်ကမိုင်အိုက်ကျော်ကအခုလိုညင်းဆိုပါတယ
်အဲ့ဒါတော့မရှိဘူးခင်ဗျာကျွန်တော်တို့လည်းအဲ့ရွာဘက်နေတယ် ဒီတော့ဆိုင်ရမှာပြောမစလို့ကျွန်တော်ဘလောင်ဒီအကောင်ပေါ့နော်ဘလောင်တန်းလို့ခုပဲဖြစ်တယ်ကျွန်တော်ဒီမှာဟိုအန်ယူရတာတွေတပုန်နေမှာလည်းရှိဘူးနော်
ကြောင်မဲမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးသူတို့စီကိုသတင်းပေးပို့တာမရှိကြောင်းတာဝန်ကျရဲအရာရှိကပြောဆိုပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းရင်းမှုဦးဆိုင်လိတ်ကတော့ရှမ်းပြည်သားအချင်းချင်းတိုက်ခိုက်နေရတွေရက်စဲပြီးညှိနှိုင်းဖြည့်ရှင်းစေလိုကြောင်းပြောပါတယ်
။သူကတော့ဒီရှမ်းပြည်သားရဲဖြစ်တယ်ဗျ။ကျွန်တော်ပြောသူဒီဆောက်မှုအတွက်ကိုအားလုံးကရည်ပြောပြီးတော့မှတိုက်ပွဲဝင်နေကြတာပေါ့နော်။အဲ့တော့ကိုယ်အတိမကြီးမှန်းတဲ့မယောက်ဒီမှာကိုယ်တကယ်သိခွဲပြီးတော့မှဟိုတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်ကျွန်တော်ရဲ့ညမှန်းချက်တွေဒီတဲ့ပုံကြီးဝေးသွားနိုင်တယ်။ပြရတော့ကျွန်တော်တိုင်းသားပြည်သူတွေဒီရက်ကရှမ်းနေပလောင်နေအဆရှိတဲ့လူမျိုးတွေကဒုက္ခမျိုးမျိုးခံစားခဲ့ရပြီးဒါနှစ်ပေါင်းအကြာကြီးအဲ့တော့ရင်းကျက်တဲ့နေရာနဲ့အများဆုံးဆွေးနွေးပြေရှာဖို့လိုအပ်တယ်။တိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်တယ်။လုံးဝစာနာရှင်ရဲ့နိုင်ငံရေးကြိုးကွင်းတွေကပြန်ပြီးဆက်ဆံသွားလိမ့်မယ်လို့ပြောချင်ပါတယ်
။ပလောင်နဲ့ရှမ်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လအတွင်းကတိုက်ပွဲအနည်းဆုံး၄ကြိမ်ဖြစ်ပွားခဲ့ကြောင်းပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့သလိုနှစ်ဖက်တပ်တွေကပလောင်နဲ့ရှမ်းအရက်သားတွေကိုဖမ်းဆီးကြောင်းလည်းအပြန်အလှန်ဆွဆွဲသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။
ကမ္ဘောဇောပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရခိုင်ပြည်နယ်ရင်းသတင်းဖက်အလက်ပေးချင်ပါတယ်။ရခိုင်ပြည်နယ်ရင်းမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငင်းချိုင်းရဲအတွက်နဲ့လက်နက်စွန့်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်တွေမျိုးကအထင်ကရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့ပါတယ်။ရခိုင်တပ်မတော်ကနေလက်နက်နဲ့ငင်းချိုင်းရဲလဲလဲမယ်ဆိုရင်အပြစ်တွေကိုလည်းခွင့်လွှတ်ပေးသွားမှာဖြစ်တယ်လို့ရခိုင်တပ်မတော်နဲ့ပတ်သက်သူတွေကိုလည်းပြန်လွှတ်ပေးမယ်လို့လည်းအစိုးရဘက်ကပြောဆိုခဲ့တယ်လို့စစ်တွေမျိုးကစီကံထိန်းသိမ်းရင်းနဲ့အကူအညီဆောင်ရှောက်ရေးအဖွဲ့ဝင်တန်ဃာတော်တွေကမိန့်ကြားခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်စွန့်ရမယ်လို့အစိုးရရဲ့ပြောဆိုချက်ပေါ်လက်မခံနိုင်ဘူးလို့လည်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အခြေအနေပြေဆုံးကိုတော့နိုင်ကွန်းအိမ်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အစိုးရဖွဲ့ကနေရခိုင်တပ်မတော်ဖွဲ့အနေနဲ့လက်နက်နဲ့ငင်းချမ်းရေးလဲလှယ်ရေးအတွက်ဝိုင်းဝန်းကူညီပေးဖို့စစ်သွေးမြို့နယ်ကစီကံသင်သင်ရေးနဲ့ကူညီဆောက်ရှောက်ရေးဖွဲ့ဝင်တန်ခါတော်တွေကိုရှောက်ထားတောင်းဆိုခဲ့တာပါရခိုင်တပ်မတော်အနေနဲ့လက်နက်နဲ့ငင်းချမ်းရေးလဲလှယ်မယ်ဆိုရင်အပြစ်တွေကိုလည်းခွင့်လွှတ်ပေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်တွေကနေစစ်သွေးမြို့စီကံသင်သင်ရေးနဲ့ကူညီဆောက်ရှောက်ရေးဖွဲ့ဝင်တန်ခါတော်တွေကိုရှောက်ထားပြောဆိုခဲ့ကြောင်းရွှေစည်တီကျောင်းနိုင်ဆရာတော်ဦးအရိယာဝန်တကအခုလိုမိန့်ကြားခဲ့ပါတယ်
ဘုရားဖက်ကတော့ငင်းချမ်းရဲ့ဖြစ်စေခြင်းနဲ့တပေါ်ပြောပါတယ်သူတို့ပြောတာကလမ်းနဲ့ဆွမ်းတဲ့ပြီးတော့ငင်းချမ်းရင်းလုံးမယ်ဆိုရင်သူတို့ဒီအဖြစ်တွေကိုအကုန်လုံးကန့်လန့်ခေါ်လုံးမယ်ဆိုပြီးတော့သူတို့ပြောပါတယ်ဒါပေမဲ့လို့ဖက်ကလည်းဒီလိုဖြစ်လာမယ်ကလည်းသိမလို့ရနေတာကြီးဒီခိုင်မာကပူကြီးတွေပြောရင်ရမယ်လေပူကြီးတွေကတော့ဆောက်လို့ရှိရင်ချင်းလို့လေဆိုတော့တော့မင်းကပူကြီးတွေဆောက်တဲ့တော်မျိုးလေနော်
ဒါအပြင်ဆိုရဘက်ကဖန်ဆီးထားတဲ့ရခိုင်တပ်မတော်နဲ့ပတ်သက်တဲ့သူတွေကိုလည်းပြန်လှုပ်ပေးမယ်လို့နယ်လုံးဝန်ကြီးကနေပြောဆိုခဲ့တယ်လို့လည်းဆရာတော်ကမိန့်ကြားခဲ့ပါတယ်စစ်သွေးမြို့ပြည်နယ်ရေးပေါ်ပူပေါင်းလှုပ်ဆောင်မှုညှိနှိုင်းရေးစင်တာ ECC ရုံးမှာရခိုင်ပြည်နယ်အစိုးရဘက်ကပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးထိန်လင်းပါဝင်တမတော်တာဝန်ရှိသူတွေကနေစီကံထင်းထင်းရေးနဲ့ကူညီဆောက်ရှောက်ရေးတန်ခါတော်အဖွဲ့ကတန်ခါတော်ဆက်နှစ်ပါးကိုမနေ့ကပြစ်ဖိတ်ပြီးရှောက်ထားခဲ့တာပါတန်ခါတော်တွေအနေနဲ့ရခိုင်တမတော်ကိုတခြားတိုင်းဒေသလက်နက်ကိုင်ဖွဲ့များဤသူငင်းချမ်းရေးဆွေးနွေးပွဲမှာတရားဝင်ဖိတ်ခေါ်သိကြောင်းအကြံပြုခဲ့တယ်လို့ရွှေစည်တီကျောင်းတိုင်းဆရာတော်ဦးအရိယာဝန်သားကခုလိုမိန့်ကြားခဲ့ပါတယ်
ငင်းချမ်းရေးဆိုတာကတစ်ခါတည်းငင်းချမ်းရေးလို့မရဘူးဒါကလက်နက်ရှားပါစလို့ပြောလို့မရဘူးခြားတန်ပါလာနာကလို့ဘောသူတို့ကလည်းအဲနာမည်စကူနဲ့အေးဆိုရင်လေအေးဘောအဲ့ဒီအေးနာမည်နဲ့မျိုးတော့ငင်းချမ်းရေးဆိုတော့ခါလို့ရှိရင်ဒါပြေတော်ဆိုငင်းချမ်းရေးပေါ်ဆောင်လို့မရဘူးဒီလိုပါဝင်လာလို့ရှိရင်တော့သူတို့နာမည်နဲ့ဖိတ်ခေါ်လာလို့ရှိရင်တော့ပါဝင်နိုင်တယ်ဘောကောင်းလို့မယ်ဆိုပြီးတော့ဒီကရတော့ပြောကြတာပေါ့လေနော်
ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်စိုးရမယ်လို့အစိုးရရဲ့ပြောဆိုချက်ပေါ်လက်မခံနိုင်ဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ်
။ဟိုနိုင်ငံရေးကြေကနာတွေကိုနိုင်ငံရေးမီးနဲ့ပြစ်ဆုံးရှင်းလင်းအဖြေချရမယ့်အကြားလက်နက်စွမ်းမလို့ဒါတစ်ဖက်ကပြောလာတာကတော့လုံးဝလက်ခံနိုင်ကြအောင်မရှိပါဘူး။
2015ဒီဇင်ဘာလကုန်ပိုင်းနဲ့ဒီနှစ်သက်အစပိုင်းမှာရခိုင်ပြည်နယ်အတွင်းနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်ကနေရခိုင်ပြည်နယ်အတွင်းကိုအခြေပြုလှုပ်ရှားလာတဲ့အတွက်ရခိုင်တပ်မတော်နဲ့ဆက်သွယ်သူလို့ယူဆရတဲ့သူတွေကလည်းမြန်မာစိုးရဘက်ကနေဖမ်းဆီးမှုတွေပြုလုပ်ခဲ့ပါတယ်။လက်ရှိမှာဖမ်းခံရတဲ့သူ9ယောက်ကျော်ရှိနေတယ်လို့ရွှေစည်တီကျောင်းတိုင်းဆရာတော်ဦးအရိယာဝန်သားကမိန့်ကြားခဲ့ပါတယ်။ စစ်သွေးမြုပ်စီကန်းသိန်းသိန်းရေးနဲ့ကုညီဆောက်ဆောက်ရေးတန်ကတော်ဖွဲ့နဲ့အရဖက်လူမှုဘွဲ့စည်းတွေကနေအစိုးရအနေနဲ့ရခိုင်တပ်မတော်နဲ့ဆက်နွယ်တဲ့ဆိုပြီးဖမ်းဆီးနေမှုကိုရပ်တန့်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာတမရဥသိန်းစိန်ဥဆောင်နဲ့အစိုးရတက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပြစ်ခတ်ရဆဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပေမဲ့လည်းရခိုင်တပ်မတော်ဖွဲ့နဲ့တော့တွေ့ဆုံဆွေးနွေးခဲ့ခြင်းမရှိသေးပါဘူး။ဒါ့အပြင် NCA ခေါ်တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးရမှာလဲရခိုင်တပ်မတော်ကိုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တွေကိုခြံလှပ်ထားခဲ့ပါတယ်ခင်ဗျာ။
မတော်တမတော်စစ်တင်တန်းကြောင်တခုမှာចောင်းသားကြီးတွေကចောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်ကပဲအင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်။မတရားသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလား။ဒီလိုအလေးအထားတွေကနေအဆိုးအကောင်ဘယ်လိုရလဒ်မျိုးတွေထွက်ပေါ်လာနိုင်ပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီကနေ့ည9:00နာရီတရိုက်လေးလိုင်းဆွေးနွေးခမ်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့မြမမိဘအန်ဒီယန်နဲ့သက်ဆိုင်တဲ့သတင်းတင်ပြချင်ပါတယ်။မြမနိုင်ငံရင်းပြည်နယ်နဲ့တိုင်းဒေသတချို့မှာအခုရက်ပိုင်းအတွင်းမီးလောင်မှုတွေဆူဆူဝါးဝါးဆက်တိုက်ဆိုးသလိုဖြစ်ပွားနေခဲ့ပြီးအချိန်မီစနစ်တကျမီးမငိမ့်တက်နိုင်ခဲ့တဲ့အတွက်မြို့လုံးကျွတ်နေပါပြကြခဲ့ရတဲ့ဖြစ်တွေ့ရှိခဲ့ပါတယ်ဒီလိုကြုံခဲ့ရတာဟာစနစ်တကျမြို့ပြတည်ဆောက်မှုမရှိခဲ့လို့ဖြစ်ပြီးပြည်သူတွေရေဘေးမိဘေးတဘာဝဘေးအန္တရာယ်တွေနဲ့ကြုံလာရင်ဘလို့စနစ်တကျကူညီကယ်ဆယ်ရေးတွေလှုပ်ဆောင်မယ်ဆိုတော့စနစ်တကျစီမံကုတ်ကဲမှုတွေမရှိခဲ့တာကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာပညာရှင်တဦးကပြောဆိုလိုက်ပါတယ်ဒါဟာလဲအုပ်ချုပ်သူအစိုးရအာဏာပိုင်တွေအဆက်ဆက်ကပညာရှင်တွေကိုတံပိုးမထားခဲ့တာပညာရှင်တွေမွေးထုတ်ပေးမှုအားနည်းခဲ့တာတွေကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြို့ပြပညာရှင်ဒေါက်တာကျော်လတ်က VOA မြန်မာပိုင်းကမဆူမွန်ရဲ့မေးမြန်းချက်ကိုအခုလိုစဖြေပါရယ
်ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကတော့နှစ်ခုဖြစ်နေတယ်တိကကျောက်လုံးပြီးတဲ့နေပေါင်း450ကျွန်းမှာလဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ချက်ကလူတွေကကျွမ်းကျင်ပြီးနားလေတဲ့ပညာရှင်တွေကိုအတုံးမချခဲ့တာပါတယ်ပေါ့နော်ဒါအဓိကအရေးကြီးတဲ့ကိစ္စပဲချက်ကဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေကကျွမ်းကျင်တဲ့လူတွေရဲ့အကြံဉာဏ်တွေကိုလက်ခံသင့်တယ်အသာတစ်ချက်ဒုတိယချက်ကပရိုဂရမ်ကနေပေါင်းရတော့အစ်မအဲဒီတွင်နေအရှင်မျိုးသုံးချတော့အခုလိုပေါ့နော်တွင်နေပညာရှင်တွေဆိုတာကလည်းဘဝပြည့်မှအထူးသဖြင့်2000ခုနှစ်ပတ်ဝန်းကျင်လောက်ကစပြီးတော့ပရိုဂရမ်များနေပေါ်ကြပြီကျွန်တော်ရဲ့ပညာရှင်ဒီ engineering ကျောင်းနေရာလည်းပဲမွေးထုတ်လိုက်တဲ့ဟာတွေကရေချင်းရေသွေးတော်လေးညော့လာကျွန်တော်မြင်တာကတော့ကျွန်တော်တိုင်းပြည်ရဲ့လူအချက်ကစကားအရာရာဒီ engineering field မှာလည်းမကြဘဲနဲ့ဘာသာပေါင်းစုံသက်မှာကျွမ်းကျင်တဲ့လူတွေညော့နေနေတယ်ပေါ့တော့အဲ့ဒါတွေကိုလည်းပဲရှင်းနိုင်လို့ရှိရင်တော့အဲ့ဒီ TV ဆိုင်ရာဖွဲ့ TV တွေကိုကျွန်တော်တို့ကတောင်းပန်နေတာအဲ့ကျွန်တော်တို့လူတွေကို training ပေးကြပါသင်ပေးကြပါအဲ့ဒါကျွန်တော်ပြောနေတာပါပဲနော
်ဆရာအခုကတောက်လျှောက်လို့ပေါ့နော်မီးပေးကိုဒီတချို့နေရာတွေမြို့တွေမှာဖြစ်နေတယ်အဲ့မှာအဓိကပြဿနာမီးစကားဝင်မှုလုံလောက်တဲ့ land space မရှိတဲ့ဟာမျိုးပေါ့နော်ဆရာနမ်ဆန်မှာဖြစ်သွားတာဆိုရင်လေအဲ့လိုဖြစ်သွားတာဆိုတော့ဆရာအဓိကကအဲ့ဒီဟိုဖြစ်နေတာတွေနဲ့ပတ်သက်ပြီးတော့လေဆရာတို့ဘလို့များအကြံပေးချင်တာရှိပါလဲရှင်အခုထူးသဖြင့်မီးပေးပေါ့နော်ဆရာဟုတ
်ကျွန်တော်မျိုးတို့မြင်တာတော့အခုဘဝတီရဲ့ပြဿနာကကျွန်တော်တို့ norm standards တွေကိုမရှိဘဲနဲ့လုပ်တိုင်းနေကြတာပေါ့မသိဘဲနဲ့မရှိဘဲနဲ့လုပ်တိုင်းနေကြတာပေါ့အဲ့ဒါဒီဘဝတီရဲ့အဓိကပေါ့နော်ဆောက်ဦးတွေခါလေးလဲပြိုတဲ့ညိုင်းနာတို့ဒီလောင်လို့ရှင်လဲထွက်ပြေးလို့မရတာလို့ဆိုတဲ့ကိစ္စတွေကစောစောကကျွန်တော်တို့ပြောတဲ့ norm standards တွေကိုမရှိဘဲနဲ့လုပ်ခဲ့တဲ့ကိစ္စတွေပေါ့ဒီမီးပေးတွေမထပါဘူးဒီလူတွေကမီးပေးလို့ပဲဆိုတဲ့လူတွေကကျမကြီးနဲ့မင်းကြီးညွတ်တဲ့ဆောက်ဦးတွေမှာနေထိုင်နေကြရတာဒီလေအပါအဝင်ပေါ့နော်အခုကျွန်တော်တို့မြန်မာစစ်စစ်သားများအသင်းရဲ့မြန်မာ engineering society ရဲ့ပေါင်းပြီးတော့ကျွန်တော်ဗမာပြည်ကဘီလ်ဒင်းကုတ်ဆိုရင်လုပ်ထားပါတယ်အဲ့ဒီဘီလ်ဒင်းကုတ်ထင်ပါလေပဲတော်တော်များများကအဲ့ဒီစောစောကကျွန်တော်တို့ပြောနေကြတဲ့လူတွေကိုကျမကြီးနဲ့ညီညွတ်တော်ဆောက်ဦးတွေဆောက်ကြဖို့ EV ပညာဖြစ်တဲ့ဆိုလို့ရှိရင်လည်းလို့လုပ်အောင်လုပ်ကြဖို့ဆိုပြီးတော့အဲ့ဒီဘီလ်ဒင်းကုတ်တွေရှိပါတယ်အဲ့တော့ခက်နေတာကအဲ့လိုမျိုးသေးသေးလေးတွေပါလေကျတော့သူတို့မသိကြ မသိတာလည်းပါတယ်နောက်တစ်ခါသူတို့ဒီမှာကျောင်းရှင်နဲ့အင်ဂျင်နီယာတွေမရှိတာလည်းပါတယ်ပေါ့နော်အဲ့ဒါကဘဝပြည်တပြည်လုံးရဲ့အတိုင်းအတာဖြစ်နေတဲ့ကိစ္စပါ
ဟုတ်ကဲ့ဆရာမနေ့ကဒီပလောင်အုပ်ချုပ်ခွင့်ရဒေသကိုမေးတဲ့အခါမှာတို့ကဒီပြည်တော်စုအစိုးရရှိရာနေကျွမ်းကျင်ပညာရှင်တွေတောင်းပြီးမှတောင်းပလန်ပြန်ဆွဲဖို့နောက်ပြီးတော့မူရင်းနေရာမှာတို့ပြန်ချဖို့ပေါ့နော်ဆိုတော့ဒီလိုမီးကတစ်မျိုးလုံးနှီးပါးလောက်ပြာကျသွားတဲ့အခါမှာအဲ့လိုပြန်ပြီးတော့တိဆောင်ရေးလုပ်တဲ့အခါမှာပေါ့နော်ဆရာဒီလိုသဘာဝဘေးမီးဘေးနောက်တစ်ချိန်ပြန်ပြီးကြုံလာခဲ့ရလို့ရှိရင်ကြိုတင်ကာကွယ်ဖို့အတွက်ဆရာပေါ့နော်ဘယ်လိုများအကြံပေးချင်တာရှိပါလဲရှင
်ကျွမ်းကျင်နေပညာရှင်တွေကိုခေါ်ပြီးတော့ကျွမ်းကျင်တော့အဲ့ပညာရှင်ဒီကနေပြီးတော့အဲ့လိုတက်နက်ဒီ norm စီနဲ့ပုံစံကိုဆွဲပြီးကြရင်အဲ့ဒါကိုလည်းဒီနယ်စိုးရတွေကလက်ခံကြလို့ရှိရင်တော့နောက်တော့မျိုးတွေဖြစ်ဖို့လာလာနေတော့မှာပေါ့ကျွမ်းကျင်တဲ့လူတွေကမျိုးပြစီပါကိန်းရေးဆွဲရမှာပေါ့နော်အဲ့ဒီထဲထဲမှာကသူတို့ကလမ်းကြီးရဲ့အခြေတို့နောက်ပြီးတော့ကျွန်တော်တို့ခေါ်နေကြတဲ့ setback distance ကိုခေါ်တာပေါ့ဒီစာအုပ်တွေကနောက်ကိုဘယ်လောက်ထုတ်ထားရမလဲလို့သောဥတ်ခုတစ်ခုနဲ့ဘေးချင်းกว่าဝေးလို့ပေါ့တော့အဲ့အရာကိုအသေးစိတ်အဲ့ဒီမြို့မှာ zoning plan ရှိရမှာပေါ့အဲ့ဒီ zoning plan ရှိလို့ရှိလို့ရှိရောအဲ့ဒီတည်းမှာဒီကဲလို့မိတွေပဲလောင်နေဆိုရင်ဘယ်လိုလုပ်ထွက်ပြေးရမလဲဘယ်လိုလုပ်မိသက်သားဝင်ရမလဲဆောက်ရှင်ဓာရီကလည်းပဲပြီးစိတ်ပါရမှာပေါ့နော
်ဒါကတော့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြုတ်ပြပညာရှင်ဒေါက်တာကျော်လတ်ကိုမဆူမုံကဆက်သွဲမင်းမြန်ခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့ကထိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းအစည်းအဝေးမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်တရင်ချင်းချုပ်ကိုမတင်ငီထိုက်ကပြောပြပေးပါအောင်ရှင
်အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်နယူးဟမ်ရှေးယားကမြို့သုံးမြို့ကမဲဆန္ဒရှင်တွေဒီကနေ့အင်ကာနေ့အစပိုင်းမှာပဲပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကိုမဲပေးရွေးချယ်နေကြပါပြီဒစ်ဖီလ်နော့ချ်မြို့က Republican Party တွင်မဲပေးပွဲမှာတော့ Ohio အုပ်ချုပ်ရေးမှူးဂျွန်ကစစ်ကမဲသုံးမဲရပြီးထောက်ခံမဲနှစ်မဲရတဲ့ဘီလီယံနာတတိယကြီး Donald Trump ကိုအနိုင်ရပါတယ်။ Democrat Party ဘက်မှာတော့ဘောင်းမောက်ထက်လွတ်တော်အမတ် Bernie Sanders ကမဲလေးမဲအားလုံးကိုရရှိပါတယ်။ Hart Location မြို့မှာလည်း Republican ဘက်က Mr. Kasich အနိုင်ရပြီး Democrat ဘက်မှာ Mr. Sanders အနိုင်ရပါတယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတော့ Mill Street မြို့မှာမဲတာစီရခဲ့ပြီးနှစ်မဲတစ်မဲနဲ့ပြိုင်မဲ့ Bernie Sanders ကိုအနိုင်ရပါတယ်။ Republican Party ဘက်မှာတော့ Texas အထက်လွှတ်တော်မှာ Ted Cruz က6မဲ3မဲနဲ့ Billionaire တတိယကြီး Donald Trump ကိုအနိုင်ရထားပါတယ်။ဆီးရီးယားဆိုရလိုလားတဲ့တပ်ဖွဲ့တွေအနေနဲ့မဟာဗျူဟာရရေးပါတဲ့အလက်ပိုမျိုးကိုဝိုင်းထားမယ်ဆိုရင်လူ3သိန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပြတ်တောက်သွားနိုင်တယ်လို့ကုလသမဂ္ဂကဒီကနေ့သတိပေးလိုက်ပါတယ်။အလက်ပိုမျိုးနဲ့တူရကီနေဆနာကဘယ်လ်အစလမ်အရက်ကိုဆက်သွယ်ထားတဲ့သဘုံနေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုအဲ့ဒီတပ်ဖွဲ့တွေကဖြတ်တောက်ထားပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုပိတ်မှတ်ထားတဲ့ကနေဒါရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီလအတွင်းမှာအဆုံးသတ်မှာဖြစ်ပါတယ်။ကနေဒါတိုက်လေရင်6ဆင်းကိုအခုဖေဖော်ဝါရီလ22ရက်နေ့မှာပြန်လည်ခေါ်ယူမယ်လို့ဝန်ကြီးချုပ် Justin Trudeau ကမနစ်တနင်္လာနေ့ကကြေညာပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမတိုင်ခင်ကသူကတိပြုခဲ့တဲ့ရွေးကောက်ပွဲကတိကဝတ်အတိုင်းဆောင်ရွက်တာလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံတောင်ပိုင်းမှာဒီကနေ့ယထာနှစ်ဆင့်ခေါင်းငင်းဆိုင်တက်မိတာကြောင့်လူ၈ဦးထက်မနည်းသေဆုံးပြီး100လောက်လည်းဒဏ်ရာရထားပါတယ်။
တဲ့အချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.65 လိုင်းဒိုမီတာ52 kHz 5855နဲ့လိုင်းလမီတာ190 kHz 1505ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.